အဆုံးရောင်ယောဂကြောင့်18ရက်ကြာဆေးကုသမှုခံယူနေရတဲ့ပုံရဟန်းမင်းကြီးဖရန်စစ်ဟာကျန်းမာရေးမကောင်းတဲ့ကြားကပဲမြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်လွှားကပြည်ပခဒေသတွေမှာငြိမ်းချမ်းရေးအတွက်ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်။ယူကရိန်း၊ပါလက်စတိုင်း၊အစ္စရေး၊လဲဘနွန်၊မြန်မာ၊ဆူဒန်နဲ့ကီဘူးတို့အတွက်ဆုတောင်းပေးကြပါစို့လို့ပုံရဟန်းမင်းကြီးရဲ့ဆုတောင်းမြတ်တာပို့တဲ့စာကိုဗာတီကန်ကျောင်းတော်ကဒီကနေ့ပဲထုတ်ပြန်လိုက်တာဖြစ်ပါတယ်။ပုံရဟန်းမင်းကြီးကျမ်းမာရေးပြန်ကောင်းမှုအားပေးဆုတောင်းကြတဲ့သူတွေကိုလည်းကျေးဇူးတင်တယ်လို့ပြောပါတယ်။တတ်တော်88နှစ်ရှိပြီဖြစ်တဲ့ပုံရဟန်းမင်းကြီးဟာကျမ်းမာရေးကြောင့်ဆေးရုံတင်ပြီးတော့ကုသနေရတာသတင်းနှစ်ပတ်ကျော်ရှိလာပြီဖြစ်ပြီးတော့အပတ်စဉ်ဝိပုဆုတောင်းပွဲတွေနဲ့ဘာသာရေးအခမ်းအနားဒီပွဲတွေကိုကိုယ်တိုင်မတက်ရောက်နိုင်ပဲဖြစ်နေတာပါ။ဗာတီကန်ကျောင်းတော်ရဲ့ဒီကနေ့တနင်္ဂနွေနေ့ထုတ်ပြန်ချက်မှာတော့ပုပ်ယဟန်မင်းကြီးဟာညဘက်မှာအေးအေးချမ်းချမ်းအိပ်စက်နိုင်ပြီးတော့အနားယူနေတယ်လို့ဖော်ပြထားပါတယ်။ပုပ်ယဟန်မင်းကြီးဟာအသက်ရှူလမ်းကြောင်းပိုးဝင်ရာကနေဖေဖော်ဝါရီလ14ရက်နေ့မှာတော့ရောမမြို့ကဂျမီလီဆေးရုံကိုပို့ဆောင်ကုသပေးခဲ့ရတာဖြစ်ပါတယ်။နောက်ပိုင်းမှာတော့သူ့ရဲ့အဆုတ်နှစ်ဖက်စလုံးမှာအဆုတ်ရောင်ယောဂခံစားနေရပြီးတော့အသက်ရှူဆက်အကူအညီယူခဲ့ရတဲ့အထိပုပ်ယဟန်မင်းကြီးရဲ့ကျန်းမာရေးအခြေအနေဟာဆိုးဝါးခဲ့တာဖြစ်ပါတယ်ရှင်။